မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုင်းအစီအစဉ်မှာတော့မြန်မာနိုင်ငံကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆန္ဒပြဆိုခွင့်အခြေအနေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်မြို့မှာမချသိခင်တုန်းကပဲဆန္ဒပြသူတွေထိခြေထိခိုက်မှုတွေကြုံရတဲ့ဖြစ်ရဆိုရင်လည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုခွင့်နဲ့တစိတစ်ပိုင်းဆက်နွယ်နေရတွေ့ရပါတယ်ဒါကြောင့်လဲဒီငိမ့်စုစီလိုဥပဒေမျိုးတွေဆက်ရှိသင့်မရှိမသိနောက်တခြားတလို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေမှာအကန့်အသတ်ဖြစ်နေတဲ့ဥပဒေနဲ့ပတ်သက်လို့ဆွေးနွေးတော့မှာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ပြည်နယ်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်မှာရောက်နေပါပြီဒီလူခွင့်ရေးရှင်းနေဖြစ်တဲ့ဦးတိန်တန်းဦးနိုင်ငံရေးကျင်းသားကွန်ရက်ဆော့ရှယ်အတင်းရဒီဦးပိုကြီးတို့ပင်နယ်ဆွေးနွေးပေးကြမှာပါဆိုတော့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ရေဝီရသုံးသက်ချက်တွေကိုကျွန်တော်အရင်ကြားချင်ပါတယ်ဆိုတော့အရင်ဆုံးတော့ဒီဟိုဆရာဦးတိန်တန်းဦးရဲ့သဘောထားကိုကြားချင်ပါတယ်ကျွန်တော်တို့ဒီဆန္ဒပြဖို့ခွင့်ပြုချက်ရယူရတဲ့ဒီငိမ့်စုစီဥပဒေအပါဝင်ပေါ့လေလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးခွင့်တွေကိုအကန့်အသတ်ဖြစ်နေတဲ့ဥပဒေတွေကျွန်တော်မြန်မာနိုင်ငံမှာဘယ်လောက်များကျန်နေသေးလဲဆရာ
တော်များကျန်နေသေးတယ်ငြိမ်းစုစည်းဥရီကိုလိုက်ကလည်းအဟံတာတစ်ခုပါပဲ2012ခုနှစ်မှာပြဋ္ဌာန်းပြီးတော့2017မှာပြင်ပေးခဲ့တဲ့ဆိုရင်လည်းအဲ့ဒီအချက်လက်တွေအတက်ကိုမရပါဘူးအကြောင်းကြားကြမလို့ဘူးဆိုမဲ့အကြောင်းကြားရင်ကြားရတာခုပြင်တင်ကြရမလို့ဘူးဆိုမဲ့ခုပြင်တင်ရတဲ့သဘောမျိုးတော့ဖြစ်နေတယ်နောက်တစ်ခါခုနလေ120ရီကအယူလို့ကနေကနေဆိုအပြင်လူပြည့်စုံမှုလို့ပုံမှန်ပေါင်း905ခါဝေးလို့တောက်ဆက်တော့ဂါကြီးစတဲ့ဒီနီလန်းပေါင်းစုံနဲ့ကျွန်တော်တို့ freedom of expression ပေါ့ free ofဒီလွတ်လပ်စွာထုတ်ဖော်ပြောကြားခွင့်ကိုကန့်တာပြည်ပြည်နဲ့ဥရိယာအမြောက်အပြားကမှမဆက်တော့တရှိနေတယ်လို့ကျွန်တော်ပြောရမှာ
ပါ။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်ကိုဘူချီရဲ့သဘောထားလည်းသိချင်ပါတယ်။ကိုဘူချီကဒီနိုင်ငံရေးကျင်းသားရဲ့အရေးကိုအနည်းကလည်းဟိုကုညီဆောက်ရှောက်နေတဲ့ဖွဲ့အဖြစ်တော့ဒီလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့စိုးဝေးခွင့်တွေနဲ့ဖန်ခံစည်းခံထားတာတွေကဒီအစိုးရအပြောင်းလဲတွေဖြစ်ခဲ့ပေမဲ့လည်းနောက်ပိုင်းမှာဘလောက်ထိကျေကျေပြန့်ပြန့်ဆက်ဖြစ်နေရလဲတွေ့ရလဲကိုဘူချီ။
ဒီအဖွဲ့အစည်းတွေကတော့အခုချိန်ဒီအကြောင်းမျိုးမျိုးနဲ့အများဟိုအများကြီးဆက်ဖြစ်နေပါသေးတယ်။အဲဒီမှာဒီ66ကကြီးနဲ့အဖမ်းခံရတာတွေနောက်ပြီးတော့ဒီသတင်းတော့တွေအဖမ်းခံရတာတွေကအခါနောက်ဒီတိုင်းသားနိုင်ငံတွေမှာလည်းမတရားသင်ဆက်သွမှုနဲ့ဆိုပြီးတော့ဖမ်းဆီးကင်းချင်နေရတဲ့ကိစ္စတွေနောက်လေသမားတွေအဖမ်းဆီးကင်းချင်နေရတဲ့ကိစ္စတွေအခါဖြစ်နေဖမ်းဆီးချင်နေရတဲ့တော့အများကြီးဖြစ်ပါတယ်။အဲ့လိုပဲဆက်ဆံကိုတင်းနေဦးထောက်ကြရဆိုလည်းဒီငင်းစုစုဥပဒေဆိုတာကဒီကျွန်တော်တို့ဒီပြင်ဆင်နေတဲ့အချိန်တုန်းကအများကြီးကျွန်တော်တို့ဆက်ကအမြင်နဲ့အမြင်တွေကိုဆွေးနွေးကြရတယ်ရှိပါတယ်ဒါပေမဲ့ကျွန်တော်တို့ဆွေးနွေးကြတဲ့အမြင်တွေကတကယ်ဥပဒေထွက်လာတဲ့အခါမှာအများကြီးပါလာတာမျိုးမဟုတ်ဘူးနောက်တစ်ခုကဒီဥပဒေပြုသူတွေစဉ်းစားနေတဲ့စဉ်းစားချက်တွေကသူတို့ကိုဝေဖန်တာပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်ဟိုမတရားသဖြင့်ပြောတာပဲဖြစ်ဖြစ်ဆိုရင်စိတ်ရှိစိတ်ဆန်နိုင်ဆုံးအားဖြင့်သူတို့ဘက်မှညော့နေတာမျိုးတွေရှိတယ်အဲ့ဒီကိုဒီမလုံအောင်လို့ဆိုပြီးတော့ဥပဒေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်ထားကြည့်နေပုံစံမျိုးတွေကိုလည်းကျွန်တော်တို့တွေ့လာတာရှိပါတယ်ကြရကဥပဒေပြုသူတွေဘက်ကနေပြီးတော့တကယ်ကိုကျွန်တော်တို့ဟိုစိတ်ရှင်လက်ရှင်နဲ့ငင်းကြင်းနဲ့ကြားဖို့တို့တယ်နောက်တစ်ခုကဥပဒေတရားချက်တွေဆက်မှာစံတတ်မှုတွေအရလည်းအများကြီးတွေ့တယ်တစ်ခါကြလို့ရှိရင်ဥပဒေကိုနေဥပဒေကပြန်ပြီးခံမိုးတဲ့ဟာမျိုးတွေလည်းကျွန်တော်တို့တွေ့ရတဲ့မျိုးတွေရှိတယ်လို့တစ်ခါကြလို့ရှိရင်ဥပဒေကဒီပေါ်ပြီးတော့အချိန်ကဥပဒေကပေးရတဲ့အခွင့်အရေးတွေကိုလည်းပြန်ပြီးချင့်ချယ်တဲ့ပုံစံမျိုးတွေဖြစ်နေတဲ့မျိုးကိုလည်းကျွန်တော်တို့ဆုံးညာတာရှိပါတယ်အဲ့ဒီအပြင်အမိန့်ကြော်ညာတာတွေကကျွန်တော်တို့ပြည်သူတွေလည်းလက်မမီနိုင်တဲ့အနေအထားမျိုးတွေရှိပါတယ်အဲ့လိုမျိုးအမိတ်ကြောင်ညာတွေအကြောင်ညာတွေကိုလည်းကျွန်တော်တို့အများပြည်သူသိရောပြတ်ထန်းဟိုကျင်းညာရတာမျိုးတွေကျွန်တော်တို့သိမတွေ့ရတာမတွေ့ရပါဘူးဆိုတော့အဲ့ကြတော့အလုပ်လုပ်တဲ့ဆံမှာအခက်အခဲတွေအများကြီးရှိနေတာကိုလည်းကျွန်တော်တို့ကြားသိနေရတာရှိပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့တကယ်တော့ဟိုတစ်ချိန်တော့ဆိုတော့ဒီနိုင်ငံရေးသမားတွေတက်ကြွလှုပ်ရှားတဲ့သူတွေသတင်းမီဒီယာတွေကိုဒီအရေးပေါ်စီမံမှုဥပဒေပုံမှန်5ညတို့10ကာကြီးတို့ဒီမတရားတဲ့ပုံမှန်71တို့လို့ပုံမှန်တွေတုံးပြီးအရေးယူတာမျိုးကတော်တော်တွင်ချဲပါတယ်ဒီနောက်ပိုင်းမှာတော့ဒီနိုင်ငံတော်အချင်းညိုပြည့်စုံမှုပုံမှန်905တို့ဆက်သွယ်ရေးပုံမှန်ဒီ66ကာကြီးတို့အခုဆိုရင်တော့ဒီငိမ့်စုစီပုံမှန်78တို့နောက်ဆုံးဆိုရင်လည်းဒီနိုင်ငံတော်လျှော့ဝှက်ချက်အဲ့ဒီလိုလိုဥပဒေတွေကိုထောက်တုံးတာမျိုးတွေတော့ရှိပါတယ်ဆိုတော့ဒါဒီလိုနေရာမှာတကယ်ပေါ့လေဟိုဖြစ်တာဖြစ်ပြင်းတာပြင်းလုခဲ့တာရှိရင်မလဲကျန်တာရလဲကျန်နေအောင်ဆိုတော့ဒါတလောအခြေအနေမျိုးမှာပေါ်လေဟိုပြင်ဖို့ပဲဖြစ်ဖြစ်ဖြစ်ဖို့ပဲဖြစ်ဖြစ်ဦးစားပေးလုံးတင်တဲ့ဥပဒေဒီထဲမှာဘယ်ဥပဒေရှိနေမလဲဆရာဦးတင်းတန်းအောင်ဆွေးနွေးပြပါခင်ဗျာ
ဆက်ကွန်တေဗျာဒါမတရားတဲ့ဆက်ဆံမှုတွေဆက်ကွန်တေအဲ့ဒါကျွန်တော်တို့ဒီ2012ခုနှစ်2012ဒီငင်းရတဲ့ဆွေးကနေစီတန်းနဲ့လည်းဖွင့်တယ်ပြန်ပြင်အောင်ပါပဲအဲ့ဖြတ်သိမ်းမှု1923နိုင်ငံတော်ဒီဝတ်ချံရဲ့အဲ့ဥပဒေဒါတွေကတော့ဦးစားပေးပြီးတော့ကျွန်တော်တို့ဖြတ်သိမ်းရမယ့်ချက်တွေဖြစ်နေကြဥပဒေတွေဖြစ်တယ်အဲ့တော့66ကာကြီးပေါ့ဗျာကျွန်တော်တူတဲ့အနေနဲ့အဲ့ဒီဟိုကာကြီးကမရှိသေးဘူးဗျာ
ဟုတ်ကဲ့ကျေးဇူးပါကိုဘူကြီးရဲ့သဘောထားကိုခင်ဗျာကျွန်တော်တို့
ဟိုအဲ့ဒီမှာဒီဥမနိုင်ငံတော်ပြောချက်လိုဟာမျိုးကလည်းတကယ်ကိုပြည်ရင်ကြောင်းလဲတင်နေစီတာပါနိုင်ငံတော်ပြောချက်လိုဥပဒေမျိုးကတော့လိုတော့လိုရတာရှိပါတယ်အထူးသဖြင့်ဘယ်လိုတွေအတွက်လိုရတယ်ဆိုတော့ နိုင်ငံတော်မှာအစိမ့်မိနစ်တာဝန်ဆန်းဆောင်နေတဲ့သူတွေနဲ့ဝန်ထမ်းတွေကနိုင်ငံတော်အတွက်ထင်းထင်းရမဆိုတဲ့တရင်အချက်လက်တွေကိုသူတို့တာဝန်ဆန်းဆောင်ပြီးတော့တဲ့အချိန်မှာဖြစ်နေတာဝန်ဆန်းဆောင်နေတဲ့အချိန်မှာဖြစ်ပြီးဒီလိုထင်းထင်းရတဲ့ဘာမျိုးတွေရှိပါလဲ။ဒီဟာကိုဖောက်ခဲ့တယ်ဆိုလို့ရှိရင်တော့နိုင်ငံတော်ဒီဝတ်ကျအုပ်တွေနဲ့အရေးကြီးပါပဲသူတို့ကမင်းတော်မှာလည်းရှိပါတယ်။ဒါပေမဲ့အဲ့ဒီဟာကအများပြည်သူနဲ့မဆိုင်ဘူး။နောက်တစ်ခုကတရင်သမားတွေနဲ့မဆိုင်ဘူးဆိုတဲ့ဟာမျိုးကိုဒီပြည်ပြည်ကဥပဒေတွေမှာတော့ကျွန်တော်တို့ပြန်ပြီးတော့ပြင်ဆင်နေတယ်ဆိုတာမျိုးရှိတယ်။ဒါတော့ကိုယ်တိုင်လည်းဥပဒေသဘောတူတာကတော့ဒီမတရားသိမ်းဆက်သွယ်မှုဆိုတာကိုကျွန်တော်တို့ဆက်ကိုပြရပါမယ်။အဲ့ဒီဟာကစီရင်းငြိမ်းချမ်းရေးအတွက်နဲ့ဒီလူသက်တယ်တဲ့တမိတ်တို့အများကြီးကိုတောက်ချက်ဖြစ်နေတာမျိုးရှိပါတယ်။အဲ့ဒီဥပဒေကလူဝင်လူသူတို့သုံးလို့လေဆက်တီတာတွေမှာလူဝင်လူသူတို့သုံးလို့ရနေတဲ့ဥပဒေမျိုးနဲ့ဖြစ်နေတဲ့အတွက်ဒီလိုဥပဒေမျိုးတွေကိုတော့ကျွန်တော်တို့အများဆုံးကန့်သိမ်းခဲ့ပါတယ်။အဲ့လိုပဲ66ကကြီးဆိုတာကလည်းကျွန်တော်တို့ကျန်တဲ့မမှုဖြစ်တဲ့ဟာတွေညလုံးမှုမလုပ်တင်ဘူးပေါ့ဆိုတော့တခုကလည်းနိုင်ငံတော်အကြီးအကဲတွေဖြစ်လာတယ်ဆိုလို့ရှိရင်တစုံတစ်ယောက်စီစီတစ်ယောက်ကနေပဲဖြစ်ဖြစ်ပေါ့သူတို့ကိုမတည်နှဲလို့ကံမဖို့ဒေါသထွက်လို့ဇဝင်းကျင်းတဲ့စကားတွေနဲ့တိုးတူမကြရည်လည်းရှိကောင်းရှိပါလိမ့်မယ်ဒါကိုဟိုဇဝင်းပြစ်မှုလိုမျိုးသဘောထားပြီးတော့ကျွန်တော်တို့ကလုပ်ကိုမလုပ်တင်ပါဘူးအခြားနိုင်ငံတွေမှာလည်းဒီလိုလုပ်တာမျိုးတွေဒီမိုကရေစီနိုင်ငံတွေမှာဆိုတော့မရှိပါဘူး
ဟုတ်ကဲ့ကိုဘူကြီးကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံလေးလေးလိုက်မှာရှိနေပါတယ်ဒီထက်အရင်ဆုံးကတော့ကိုတင်သေးဝင်းကိုအလှည့်ပေးကြပါမယ်ကိုတင်သေးဝင်းပြင်မျိုးပါဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ပါခင်ဗျာကျွန်တော်တို့တန်းဒီကလက်ရှိအချိန်မှာကျွန်တော်တို့အန်ဂျီအစိုးရရဲ့ဒီမိုကရေစီမူဝါဒဟာအောက်ခြေအစီဆက်ရောက်မှုလုံးဝမရှိသေးဘူးခင်ဗျာဒီနေ့မနေ့ဆိုပဲကျွန်တော်ပြင်မျိုးအရာရောတယ်မှာဒီနေ့ကျွန်တော်တို့ဒီမိုကရေစီကြာအခြေခံပေါ့နော်ဒီအောက်ခြေတိရောက်လာဆိုတော့ဒီဒီဒီတပိတ်ကျွန်တော်တို့တက်ခဲ့တယ်ဗျဒါတော်တော်များများဆွေးနွေးကြပါတယ်အဲ့တော့ဒီဒီမိုကရေစီရှင်သန်ခြင်းဒီမိုကရေစီဆဲအောင်မှုမရှိခြင်းဟာဒါလည်းကျွန်တော်တို့ရဲ့ဒီသတင်းလွတ်လပ်ဖွင့်လို့ကျွန်တော်လွတ်လပ်စွာထုတ်ဖို့ရေးသားဖြန့်ဝေခွင့်ပြောကြားခွင့်မရှိခြင်းဖြစ်တယ်ဒါကြောင့်မို့လို့ဒီမိုကရေစီအနှစ်သာရဆိုလို့ရှိရင်တိုင်းပြည်ရဲ့အစိုးရကတက်ဆိုင်ရဝန်ကြီးဌာနအားလုံးကိုအစိုးရကအုပ်ချုပ်ရမှာကမိနက်ကပေါ့နော်အဲ့အုပ်ချုပ်ရမှာဘုလို့သမတကကနဝန်ကြီးဌာနသုံးဌာနကိုအပိုင်းလိုဖြစ်နေပြီးအောက်ခြေအလုပ်ချင်းလိုလုပ်နေတာခင်းအချင်းလိုမထင်းမထင်းလိုတွေလုပ်နေတယ်ဆိုတော့ဘယ်လိုကြီးလဲဒီသတင်းလောက်ခွင့်ရတာဒီဇိုင်းဆိုတော့ရမှာမဟုတ်သေးဘူးကျွန်တော်တို့လောလောဆယ်ထုတ်ဖို့ပြောဖို့ရေးသားခွင့်ရှိမှာမဟုတ်သေးဘူးမထင်းမထင်းဆိုလို့တို့အရေးကြီးမှာပဲကွာကျွန်တော်တို့ဒီဇိုင်းတွေ့နေအောင်ရှင်းပ
ါဟုတ်ကဲ့ကိုတိသိဝင်ကျေးဇူးပါဒီနောက်တူကိုလှည့်ပေးကြပါရယ်ကိုနေဦးလင်းဖြစ်ပါရယ်မလေးရှားကိုနေဦးလင်းရဲ့သဘောထားကိုလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်သဘောထားတော့တော်တော်များများနဲ့တော့သဘောမတူဘူးလို့ပြောရမလို့ဖြစ်တယ်ကြာအားလုံးလည်းဆိုတဲ့အခါကျတော့ကျွန်တော်စင်ကိုဦးမနေတဲ့အခါကျတော့တချို့ဟာတွေကဒီမိုကရေစီတော့အပြည့်ဟောမဟုတ်ဘူးပေါ့ဗျာမဟုတ်တဲ့အခါကျတော့ဒါပေမဲ့တစ်ခါကပြန်ကြည့်တဲ့အခါကျတော့ကွန်ပျူတာတဲ့အတိုင်းဒီကွန်ပျူတာရှင်တဲ့အတိုင်းဒီဖြစ်ခင်တဲ့အခါမှာတိုင်းဒီဟာ stabilization ဖြစ်ဖို့လိုတာပေါ့နော်ပြင်နေဖို့လိုတာပေါ့အဲ့တော့ခုနပြောတဲ့ဟာလားလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီဥပဒေသားလေးတခုကိုအကြောင်းပြုပြီးတော့တိုင်းပြည်မှာရှိတဲ့နိုင်ငံရေးကောင်းဆောင်လေးတချို့ဟောပေါ့နော်ဟိုဒီဝါရဖြန့်တဲ့လူတွေပုံကိုမျိုးမျိုးတွေဟာအလွဲသုံးစားလုပ်ပြီးတော့တိုင်းပြည်ကြီးငြိမ်မှုစက်ပြောက်ထုတ်တဲ့လူဘယ်သူလဲဖြစ်ဖြစ်ပါစစ်သားပဲဖြစ်ဖြစ်အရက်သားပဲဖြစ်ဖြစ်ပေါက်ထုတ်တဲ့လူမတီးမငြိမ်အောင်လုပ်ချင်းအားဖြင့်တိုင်းပြည်ဟာကြီးငြိမ်မှုနည်းပြီးတော့ကွန်ပျူတာတဲ့မျိုးကိုနည်းပြီးမယ်လို့ကျွန်တော်ကတော့မြင်နေကြဒါကြောင့်စင်ကာပူမှာဆိုလို့ရှိရင်ဟလာဟိုသူတို့အကန့်အသတ်နဲ့လွတ်လပ်မှုကိုထပ်ပေးလိုက်တယ်အရင်တော့ဆိုမရှိပါဘူးအခုဆိုရင် public corner ဆိုတာလုပ်ပေးလိုက်တယ်လုပ်ပြီးတော့အဲ့ဒီနေရာဒေသမှာခင်ဗျားတို့လည်းပြောဆိုခွင့်ရှိပါတယ်ဒါတောင်ကျဲကိုအကြောင်းကြားရပါသေးတယ်ကြာနော
်ဟုတ်ကဲ့
အဲ့တော့ဟိုနောက်တစ်ခုကကျွန်တော်ပြောချင်တာတရုတ်ပြည်ဆိုပါစို့ဒီမိုကရေစီမရှိပါဘူးကြာဒါပေမဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်တယ်ဒါကြောင့်လည်း stabilization ကိုဦးစားပေးလို့ပါကျွန်တော်တို့ကြည့်ရဒီတိုင်းပါပဲမလေးရှားကအကန့်အသတ်နဲ့ပါဗျလူတိုင်းကိုဒီမိုကရေစီဆိုပြီးတော့အကုန်လုံးကိုပြောချင်တာပြောလုပ်ချင်တာလုပ်အဲ့ဒီဟာမှဒီမိုကရေစီဆိုရင်တော့တိုင်းပြည်ကိုစတဲ့လုံးနေတဲ့အချိန်မှာတော့မဖြစ်နိုင်ဘူးလို့ပဲထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့
ကျွန်တော်တို့တိုင်းပြည်ဟာဒီမိုကရေစီဆိုတဲ့ဟောပေါ့နော်ကွန်စတဲ့ကာလလာပြီးနေရဲ့ဒီမိုကရေစီအတိအဝရနေတဲ့ကာလလာဆိုတာဒီအခြေချစဉ်းစားကြည့်ပြီးတိုင်းပြည်ဖွံ့ဖြိုးဖို့အဲ့ဒါပဲအဓိကထားကြည့်ကြပါလေကျွန်တော်တို့အားကိုပြောတာပါခင်ဗျ
ာဟုတ်ကဲ့ကိုနေဦးလင်းကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဒီအီးမေးလ်တွေနဲ့ပို့ဖို့ဆွေးနွေးထားတဲ့လူတချို့လည်းရှိနေပါတယ်အရင်ဆုံးကတော့ကျွန်တော်တို့အမေရိကန်ပြည်အောင်စုကမောင်တက်တနာရဲ့ပေးစာပို့ထားတာကိုမဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
လက်ရှိ NND အစိုးရဟာတမျိုးသားလုံးကရွေးချယ်တင်မြှောက်လိုက်တဲ့အစိုးရပါ။ဒါပေမဲ့တမျိုးသားလုံးရဲ့အခြေခံလူ့ခွင့်ရေးတွေနဲ့ဒီမိုကရေစီအခွင့်အရေးတွေကိုအကာအကွယ်ပေးထားတဲ့အခြေခံဥပဒေမရှိတဲ့အပြင်စစ်ကောင်းဆောင်တွေကအကြောင်းမျိုးမျိုးပြပြီးတော့တရားဝင်စိုးမိုးရေးအတွက်အရေးပါတဲ့ဝန်ကြီးဌာနတွေကိုဖဲ့ယူထားတဲ့အတွက်စစ်မှန်တဲ့ဒီမိုကရေစီစနစ်အသွင်ကူးပြောင်းနိုင်ရေးအတွက်အလွန်အခက်အခဲဖြစ်နေပါတယ်။ဒီလိုအစိုးရလက်အောက်မှာစစ်တပ်လည်းမရှိရဲလည်းမရှိပဲအသွင်ကူးပြောင်းရေးကိုတွားနေရတဲ့အချိန်ဖြစ်တဲ့အပြင်ဒီမိုကရေစီစနစ်နဲ့အံဝင်ခွင့်ကြမဖြစ်သေးခင်အချိန်ထိကတော့ငြိမ်းစုစည်းပုံမှန်ကိုမဖျက်တင်သေးဘူးလို့ယူဆမိပါတယ်။နောက်ပြီးတော့ရခိုင်ပြည်နယ်မြောက်ဦးကိစ္စကိုပြည်ထောင်စုကိုင်တွယ်ပုံဟာမှားယွင်းနေပေမဲ့လွတ်လပ်စွာစုယုံစည်းဝေးခွင့်ကိုပိတ်ပင်တာဟာသဘာဝကျတယ်လို့ယူဆမိပါတယ်။ဘာကြောင့်လဲဆိုရင်အစိုးရကရခိုင်ပြည်နယ်တည်ငြိမ်ဖွံ့ဖြိုးတိုးတက်ဖို့နိုင်ငံတကာဖိအားတွေရဲ့ကြားထဲမှာတိစောက်နေရတဲ့အပြင်21ရာစုပင်လုံးညီလာခံအောင်မြင်စွာကျင်းပနိုင်ဖို့လုံးပန်းနေရတဲ့အချိန်လည်းဖြစ်ပါတယ်။ဒီလိုအခြေအနေမျိုးမှာလူမျိုးရေးပဋိပက္ခတွေကိုဥတီပြီးတော့ခွဲရွက်ရေးသဘောဆန်တဲ့အခမ်းအနားမျိုးမကျင်းပသင့်ဘူးလို့ယူဆမိပါတယ်။အစိုးရကိုအကြက်ရိုက်စေပြီးလူမျိုးရေးမုန်တိမှုကိုရည်ရွယ်ချက်ရှိရှိဥတည်နေတာကြောင့်မြောက်ဦးပြည်ပခါကိုဒီမိုကရေစီစံနှုန်းလေးနဲ့တိုင်းတာနေတာဟာမဖြစ်သင့်ဘူးလို့ယူဆမိပါတယ်
ဟုတ်ကဲ့ဒါတော့ဒီအမေရိကန်ပြည်သူ့ရဲ့မောင်တသနာပေးတာပါနောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံကဥလာထွန်တကုံမျိုးသစ်ကပေးတာပါရှာဖောင်ဖတ်ပြပေးပါဦးခင်ဗ
ျရခိုင်ပြည်နယ်မြောက်ဦးမြို့ရေခင်းကတော့ပိုလင်းနေတဲ့လူမျိုးစုကိုပိုင်ပြတ်ထန်ခွင့်အချုပ်ချာအာဏာနဲ့ပါဆက်ဆက်နေတာပါဒီဖြစ်ရကိုအသေးစားသုံးသပ်ဖို့လိုပါတယ်လူမျိုးစုတွေရဲ့ကိုပိုင်ပြတ်ထန်ခွင့်အချုပ်ချာအာဏာကိုအတိမပြုဖို့အရေးကြီးတာကိုလက်ခံနားလည်ဖို့အထူးလိုအပ်တာပါရှမ်းလူမျိုးစုတို့ရဲ့21ရာစုပင်လုံအတွက်လိုအပ်ချက်ဖြစ်တဲ့လူလူသဘောထားခံယူတဲ့စုဝေးပွဲဆွေးနွေးပွဲတွေပိတ်ပင်တားဆီးခံရတဲ့အဖြစ်တွေကိုလည်းမေ့ထားလို့လုံးဝမဖြစ်ပါဘူး။ကြည့်လေဒီစုဝေးဆွေးနွေးပွဲဟာငြိမ်းစုစည်းဥပဒေနဲ့အကျုံးမဝင်တဲ့စုဝေးမှုဆွေးနွေးမှုစုဝေးခွင့်ပြောဆိုခွင့်တွေဖြစ်တာပါ။ဒီလိုအခြေအနေမှာဘာဥပဒေမှမလိုတော့ဘူးလေ။ငြိမ်းစုနဲ့ကင်းလွတ်နေရင်အခြေခံဥပဒေအရစုဝေးခွင့်ဆွေးနွေးခွင့်ရှိတာကိုရှိရမှာပါ။ဒီဖြစ်ရကိုတုံ့တက်ရင်ငြိမ်းစုစည်းဥပဒေဆိုတာမျက်နှာဖုံးဖြစ်သုံးဖို့သာဖြစ်ပြီးဖြစ်နိုင်ဖို့ကအဓိကရည်ရွယ်ချက်ဖြစ်တာကိုထင်ထင်ရှားရှားသဘောပေါက်ဖို့လိုပါတယ်ခင်ဗျာဆိုပြီးရေးသားထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့ဒီကုမျိုးသက်ကဥလာထုံးရဲ့ပေးစာပါ။ဆိုတော့ကျွန်တော်ဒီမြောက်ဦးကိစ္စနဲ့ပြောမယ်ဆိုရင်တော့ဒီမတူတဲ့သဘောထားအမြင်တွေလည်းရှိနေတာတွေ့ရပါတယ်။ဒီရခိုင်ပြည်နယ်မှာလက်တလောအချက်တဲတွေချုပ်နေရတဲ့နိုင်ငံရေးနောက်ခံနေရာလည်းရှိနေတာဆိုတော့မတိမချင်းဖြစ်မဲ့အခြေအနေမျိုးကိုတားဆီးသင့်တယ်လို့ယူဆချက်တွေလည်းရှိပါတယ်။တချို့ကတော့ညဉ့်ညမ်းစွာစုဝေးခွင့်ကိုလေးစားရမယ်၊ဆန္ဒပြမျိုးစုဝေးတာတွေခွင့်ပြုပါမယ်ဆိုတဲ့အမြင်တွေလည်းရှိနေပါတယ်။ဆိုတော့ဆရာဦးတင်းတန်းဝဲသဘောထားကိုသိချင်ပါတယ်ခင်ဗျာ။ဒီတည်ငြိမ်မှုထိခိုက်မှာဆိုလို့တားမြစ်ရတယ်ဆိုပေမဲ့ဟိုလက်တွေ့ဖြစ်သွားတဲ့အခြေအနေကတော့ဒီတားလိုက်လို့ပူဆိုးသွားတယ်လို့မဆိုနိုင်ဘူးလားဆရာ
။ဟုတ်တယ်ဗျာ။ကျွန်တော်အဲ့ဒီစနော်။ဟိုဟုတ်ပါလိမ့်မယ်အဲ့ဒီမှာဒီဘလူလာတဲ့ပြဿနာတွေပြတ်နိုင်တာတို့နော်နိုင်ငံကမှတည်းလူကြောင်းကြတာပဲတိုင်းပြည်ကြီးငြိမ်းချမ်းစွာပြည်ရှိတည်ပြီးတော့ဒါတော့အာဏာရှင်လေးတန်းပါပဲဒါကသိပြလိုက်ပါပဲလေနော်ဒီတပိုင်းမှာဖြစ်ခဲ့တဲ့အာဏာကြီးအဲ့တော့မြောက်ဦးကိစ္စကြီးနေဆိုရင်တစ်ခါကဒီဟောပြောခွင့်ကိုခွင့်မပေးဘူးအခွင့်ပေးခြင်းအဖြစ်ပေါ်ပေါက်လာတဲ့ကတ္တနာဘယ်လောက်ကြီးကလဲခွင့်မပေးခြင်းအဖြစ်ဖြစ်တာလူခဏယောက်ရဲ့အသက်သုံးခဲ့ရပြီပြည်သူရဲ့အသက်ခဏသုံးဆက်သုံးရတာပေါ်ပြီးမဟုတ်အဲ့လိုအနေထားချင်းမှာဘယ်သူတာဝန်ရှိကလဲဒီအရာကပို့ပြီးတော့အစ်စ်ပြီးချောမှုတွေတက်လာပေါ်နေတာပဲအဲ့ဒါသင်းလို့လည်းသင်ကိုခွင့်ပြုပေးလိုက်လို့ဘာဖြစ်တော့မှာလဲအော်ခွင့်ပြုတော့အခုဒီကိစ္စကြီးကဖြစ်လာပြီဒါတော့မှနိုင်ငံတကာသတင်းဌာနတွေကဒီပြည်သွားတဲ့လူတွေကရေတံပါပါဝင်နေမဟုတ်ပုံကြီးမဖြစ်လာတကယ်လို့ဒါကဒီနေရာမှာအခြားလူတွေအမီဖြစ်နေသလိုရှိနေကတ္တနာကြီးတော့မရှိစားအဲ့ကျွန်တော်ကတော့ဒီရခိုင်ကိစ္စမြောက်ကိစ္စကိုကျွန်တော်သဘောမချင်ဘူးကြာဘယ်လိုဒီလိုခွင့်ပြုပေးလိုက်လို့ဘာမှမဖြစ်နိုင်တဲ့ဟာကိုว่าตําแหน่งขาจิงของตรงเนี่ยกูก็ได้รู้ไปแล้วปู่ซู้ตัวได้ดีหาก็มันกันเนี่ยอยู่แต่ก็หุบกันได้ก็ตาเนี่ยอยู่เดี๋ยวรู้ขึ้นขึ้นไม่ได้รู้สิปู่ไปแล้วต้องย้านน่ะเนี่ยกูต้องย้านน่ะรู้สิอาจารย์แท้มือดีบ่บอกได้เอเมรี่อซูยาอดีตเจ็ดสีเนี่ยสุดแล้วเนาะโหยีเยตะนี่ไม่ชี้รู้จนเราไม่เปล่าไหน
โอเคကိုဘူကြီးရဲ့သဘောထားကိုခင်ဗျာအခုကကျွန်တော်တို့ကဒီဟိုစူဝေးဝင်းတွေဟောပြောဝင်းတွေကိုပိတ်လိုက်ခြင်းအပြင်အစိုးရနဲ့အကောင်ကဒီမြောက်ဦးကိစ္စကိုနမူတာထားပြီးကြည့်မယ်ဆိုရင်အစိုးရနဲ့အကောင်ဘယ်ဘက်ကပူတော်များစွာတယ်လို့ကိုဘူကြီးအနေနဲ့သုံးသပ်လို့ရမလဲ
ဟိုမြန်မာနိုင်ငံရဲ့ကတ္တနာတွေကအရင်လဲရှုပ်ခွေးနေတာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံထဲမှာပေါဝင်ပတ်သက်နေတဲ့သူတွေအကုန်လုံးတော့သတိကြီးကြီးထားဖို့လိုအပ်တယ်ဆိုတော့ကိုတော့သတိကနေလို့ဖြစ်တယ်အဲ့တော့အစိုးရတို့ဒီအုပ်ချုပ်နေတဲ့သူတွေဘက်ကလည်းကိုလိုချင်ရင်ဘာကြောင့်တရားကိုလိုချင်နေဆိုတော့ဟောပြည်သူကိုစစ်စစ်ကြစီးယုံတဲ့ပုံစံမျိုးနဲ့ ပညာပြပုံစံမျိုးနဲ့လှုပ်ဆောင်တဲ့နိုင်ရှိတယ်နောက်တစ်ခုကအစောင့်အုံတွေမှာလှုပ်ဆောင်နေတဲ့အခမ်းအနားမျိုးတွေကိုကျွန်တော်ခွင့်ပြုချက်ပြင်ကြရမလို့ပဲနဲ့လှုပ်လက်လှုပ်ခွင့်ပေးပြီးနေအဲ့ဒီတကယ်တည်းမှာပဲအဲ့ဒီကြိုးဆိုကြည့်ကြရတဲ့ဆိုတဲ့သူတွေကလည်းကြိုးကြဆိုရတဲ့ကိုပြောကြဆိုကြတဲ့အခါမှာအစွန်တရားတွေအမုန်းတရားတွေမဖြစ်ဘူးဒါတို့တစ်ခါကချင်းချင်းပို့လို့လုပ်ပါတယ်ဒါကတော့ကျွန်တော်တို့သက်ဆိုင်သူအကုန်လုံးအစိုးရကောအုပ်ချုပ်သူရောလွတ်လပ်စွာပြောဆိုခြင်းနဲ့တူတူရောကျွန်တော်တို့အသိတရားနဲ့ချင်းချင်းပို့လို့လုပ်ပါတယ်နောက်တစ်ခုကဘယ်နေရာမှာဘယ်နေရာမှာဖြစ်ဖြစ်လွတ်လပ်စွာဆန္ဒထုတ်ပေါ်ခွင့်တွေမပေးဘူးဆိုလို့ပိတ်ထားတာမျိုးလုံးဝမဖြစ်တဲ့တခုမဟုတ်တခုကိုတော့ကျွန်တော်တို့ခွင့်ပေးတင်တာမျိုးတွေလုပ်နေတယ်ချင်းချင်းဆိုနေပြီးဆက်ဆက်ဆိုနေပြီးတော့ဖြည့်ရှင်းတဲ့မျိုးတွေရှိပါတယ်တကယ်ငြိမ်းချမ်းတဲ့ဆန္ဒပြတဲ့ဘုံထုတ်ဖို့မျိုးတွေကအကျန်းဖတ်မှုအတင်ကိုဆောင်းတော့ပါဘူးအဲ့ဒါတွေကထိမ့်သိမ့်လို့ရတယ်တကယ်လို့နှုတ်နှစ်ဖက်ညီညီမျိုးနဲ့ဆိုင်ဆိုင်မျိုးနဲ့ဆွေးနွေးကြဆိုရင်အဆင်ပြေနိုင်ပါတယ်ဒါကြောင့်မလို့ဆိုလို့ဆိုတာပြောဆိုခြင်းတဲ့သူတွေကိုကျွန်တော်တို့နည်းလမ်းနှစ်ခုရှိပါတယ်အစောအဝယ်မှာလုပ်တဲ့ဟာတွေအတွက်လုံးဝခွင့်ပြုချက်မလိုဘဲနဲ့သူတို့ဘာလို့လုပ်ချင်ရလို့ကိုယ်ပြောတဲ့ကောင်ကိုတာဝန်ယူအဲ့ဒီလူတွေကလည်းကိုယ့်ဘာကိုထိမ့်သိမ့်အဲ့လိုပဲလုပ်လက်ဆိုတာဆန္ဒပြခြင်းနဲ့ဆိုလို့ရှိရင်ဥပဒေပါအတိုင်းပေါ့လက်တော်တော့ဒါကိုအကြောင်းကြားပြီးတဲ့အခါကျတော့ကိုငင်းငင်းဆန္ဒပြမယ်ဆိုလို့ရှိရင်တိုင်းပြည်ပြည်သနာတွေကတရားပြဿနာမဟုတ်ပါဘူး
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ပုံကိုတချို့လည်းလေးလိုင်းပေါ်မှာရှိနေပါတယ်။သူတို့လည်းလှည့်ပေးခြင်းပါသေးတယ်။တူကတော့ကိုခိုင်ကိုဝင်းမှာရခိုင်ပြည်နယ်မြေပုံမြို့မှာဖြစ်ပါတယ်။ကိုခိုင်ကိုဝင်းသဘောထားလည်းဆွေးနွေးနေပါတယ်။ဟုတ
်ကဲ့။ကျွန်တော်ဒီလိုဖြစ်တာကလေကျွန်တော်ဒီရောက်တဲ့ဆက်ပတ်သက်ပြီးဒီအချောက်ဆက်တူကတော့ဒါသူတို့ရဲ့လောက်ဆုံးလုံးနေအဒီကေကိုနေနေမှာမိစ္ဆာပိတ်ပြေရေယူဖို့တွေဘလာကြည့်နေလောက်မှာအခုကတကယ်စိတ်ပြင်းမာနေတယ်လည်းလောက်တာဆိုတော့ဒါလူမျိုးတစ်မျိုးကိုလူမျိုးတစ်မျိုးကပြင်းနေသလိုပြင်းနေလည်းဖြစ်တာဒါကတော့ကျွန်တော်တော်တော်ရင်နာဖို့ကောင်းပါတယ်ဒီကိစ္စကကျွန်တော်အစိတ်မရှိကြတဲ့အဝေးရှိတဲ့ပါရှိပါတယ်ဒီလိုဟာကျွန်တော်တို့ဟာ60 60ခန့်စစ်တေဆောင်ပြတ်တာကလည်းဒီလိုပဲမိကိုအဲဒီလိုကဟိုဥနေဝင်းနဲ့ကတော့ဒီလိုစိမက်ကတော့ Trump ကလုပ်ခဲ့တာလည်းအများကြီးရှိပါတယ်။အခုလည်းဒီမြောက်ကျွန်တော်ရဲ့ fight ရဲ့အချုပ်စာလားတောက်စာကိုမလုပ်ရဘူး။ fight နေတော့ဒါလူမျိုးတစ်မျိုးကိုတစ်မျိုးက fight နေတော့ဒါတော်တော်ပေါ့ဖြစ်ပါတယ်။ဒီဘုံဒီမှာပွင့်နေနေတာမျိုးရှိရမယ်လွယ်လွယ်ဆိုပြောဆိုမယ်
။ Okay ကိုခိုင်ကိုဝင်းကျေးဇူးပါokay ကျွန်တော်နောက်တူကိုလည်းလှည့်ပေးချင်ပါသေးတယ်ကျွန်တော်မြန်မာနိုင်ငံကပါပဲဥခမောင်လင်ဖြစ်ပါတယ်ဥခမောင်လင်ရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
မောင်ပြည်ကကြာအာမီဆရာကြီးကျေးဇူးကြနာဆာအီးဒေသမြတ်ရဲ့အပြည့်အစုံကြည့်နေရပြီအာမီဆရာကြီးဒီလိုအားဒီလိုဒီမှာတော့ဆောက်ရှိနေပြီအရင်အားရှိဆောင်တော့လည်းအကြောင်းနေပြီဒီမှာဝေဒေကျောင်းသားများဆန္ဒပြရင်လည်းအဲ့ဒီကကြီးရအာမီတော့ရပြီဒီရပြီဖြစ်ပြီအန်ဒီရိုက်ဒါကြောင့်လာဒီတိုင်းကအရောက်တက်လာဒီဟာကိုတက်တဲ့ဆက်တဲ့ဆက်ပြီးကြတာဖြစ်ရဲအန်ဒီဒီရိုက်အစ်တော်ပိုင်းကြီးတော့တော့များပြီးဒီအမေမျိုးအမေမျိုးကြီးလေးဆက်တဲ့အဖြစ်ကြီးဆက်တော့ရောက်တဲ့မှာဒီလေးရင်းကမ်းပါကြီးအန်ရောလည်းဖြစ်ပြီးအန်ဒီဒီရိုက်အမေဖြစ်ပြီး
ဟုတ်ကဲ့ကိုကမောင်လေးဆွေးနွေးပြတာကျေးဇူးပါအခုကျွန်တော်တို့ဒီ Facebook ကနေကျွန်တော်တို့ပေးပို့ထားတဲ့စာတချို့လည်းရှိနေပါသေးတယ်ရှားပါမယ်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါကျော်အေးသိန်း NLD ရေးထားတဲ့စာကတော့ NLD အစိုးရလက်ထက်မှာလဲငိမ့်စုစီကိုအစိုးရကသူတို့ကိုပြန်မပြောဘူးဆိုရင်သူတို့ကိုမထိခိုက်ဘူးဆိုရင်ခွင့်ပြုတယ်သူတို့ကိုထိခိုက်မှုရှိမယ်ဆိုရင်ခွင့်မပြုဘူးဆိုပြီးရေးထားပါတယ်မာထွေးဆိုသူရေးထားတာကတော့အာနာရှင်စနစ်လွန်ပြီးတူဦးစေတနာတူဦးပေါ်မှာဆိုသလိုဂျူနာရှိသောအစိုးရနဲ့စီကန်းရှိသောပြည်သူတို့လက်တွဲချင်းဖြင့်နိုင်ငံနဲ့ပြည်သူအကျိုးအမှန်နဲ့အမြန်ဆောင်ရွက်နိုင်ရန်အယက်သားအစိုးရထံပြည်သူတို့၏လိုအပ်ချက်များကိုတိကျလင်းမြန်သိရှိနိုင်ရန်အတွက်လွတ်လပ်စွာစုဝေးခြင်းနှင့်စင်တာထုတ်ဖော်ခွင့်များထားရှိပြီးတခြားသောအကန့်အသတ်နှင့်ဂျားခန်ငိမ့်စုစီဥပဒေထားရှိရန်မလိုပါဆိုပြီးရေးသားထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဒါတော့ Facebook ကမှတ်ချက်တွေပါဆိုတော့သူတို့ဒီမှတ်ချက်တွေပြည့်ရတဲ့အထက်မှာတွေ့ရတဲ့ချို့ရတော့လေဒီဥပဒေတွေကိုလက်တွေ့ကျင့်သုံးတဲ့နေရာမှာလိုလိုအတိတ်ပဲဖွင့်တာဥပဒေရဲ့ရည်ရွယ်ချက်ကိုတွေးဖြည်းဖြည်းအသုံးချရတဲ့နေရာလဲပြဿနာဆိုတာမျိုးထောက်ပြထားတာတွေရှိပါတယ်ဆရာဦးသိန်းတန်းတို့ဒါရီယာရောဟိုတကယ်ပြဿနာအဖြစ်နဲ့ရှိနေလားကျွန်တော်တို့
ရှိတယ်ဗျာဟိုဘလူးသုံးတယ်ဆိုတာပေါ့နော်ဥပမာအဖြစ်ရောင်းကိစ္စကြီးလို့ရှိရင်ပြောတဲ့အားတော့ချောတာပဲဗျာအဲ့ဒီရေတပ်ကကြီးအဲ့ဒီညာကျတိုင်းဆိုရင်တို့က rule of engagement နဲ့တော့ကျွန်တော်တို့ right of memory လို့နော်ဒီဒီရေတပ်ဆိုရဲလို့တရားရာဇဝတ်ကျင့်သုံးမှုတွေအတိုင်းအတိအကျလိုက်နာတယ်လို့ပြောလို့ရတယ်ပြောလို့ရတာပေါ့ဗျာဒါပေမဲ့အဲ့တိုင်းဟုတ်မှုဆိုတာကျွန်တော်လည်းမသိဘူးကျွန်တော်တို့ကတော့ကျွန်တော်အသက်65နှစ်ရှိ ဘဝတစ်ချောင်းလုံးနဲ့အများစုကိုဆက်အနိုင်စနစ်အောင်မှာကြီးမြင့်လာတဲ့အခါကျတော့အဲ့ဒီလူကြီးများတွေကဘယ်တော့မှမှန်လို့ရှိဘူး။ဒါ88မှာလည်းကျွန်တော်တို့ဩဂုတ10ရက်နေ့မှာမြို့တော်ခမ်းမရှိမှာဆန္ဒပြမလူုပ်ကြီးကိုအဘာကြီးနဲ့ဖြစ်ပါတယ်တကယ်တော့ဒီကလူကတောက်တောက်တယ်အဲ့ဒါမျိုးတလူအမျိုးတွေကျွန်တော်တွေ့ရတယ်။ဘောင်ဖုံးမော်ဖုံးမော်အစီအခံအမှားလည်းအဲ့လိုလာတာပဲ။ကျောင်းကျောင်းကျင်းနဲ့ဘူးလုံးကြီးနဲ့ပြစ်တာကမြင်းကြီးကြက်ပြစ်တာလေပဲ။ဖုံးမော်ကရင်ပတ်တန်တူတူပါလား။တဘောကဖုံးမော်ကတိုင်းရင်ထိုးပြီးတော့ဒီကြည်စံကိုခလိုက်တဲ့ဘောပဲမြင်းကြီးက။အဲ့ဒါမျိုးကိုဖြစ်တဲ့အခါကျတော့ယုံကြည်ကြရမရှိဘူး။ကြာထမ်းတဲ့ဥရိတန်ဒိုင်နာတဲ့ဒိုင်နာတွေမသိဘူး။နောက်အမြင်ရမ်းနဲ့အဲ့လိုဒိုင်နာလို့ရှိမရှိဥရိတွေပုံသားစစ်တဲ့ကောမရှင်ဆိုတာလေသူ့လူနဲ့သူ့ဘက်သားလွတ်လပ်တဲ့ပညာရှင်တွေဒီလူလူကိုသားကြည့်တယ်လို့အချင်းချင်းသိကြတာကိုယ်တိုင်ပေါင်းနေလူတွေမပါခဲနဲ့တစ်သက်လုံးတစ်လုံးလုံးတဲ့အခါကျတော့ကျွန်တော်တို့လူအချင်းချင်းစီနေမှာဘယ်တော့မှသမတ်တာတိကျတာမရှိဘူးကျွန်တော်ဖြင့်ကျွန်တော်တစ်သက်လုံးမှာအင်းတင်လူတက်မှုပါပဲဒီဓမ္မရောဘက်ကနေဒီလိုအမှန်တိုင်းထုတ်ပြန်ပြတာကျွန်တော်ပြည်ပြရနေတယ်တောင်းဒါလည်းအလုံးကြီးကြီးတဲ့ကြီးမားတဲ့ကတ္တနာတွေဖြစ်တယ်လို့ကျွန်တော်ထင်တယ်
โอเคเสี่ยวเตียนเจื้อซูอ่ะสรุปเราတို့ဒီซุนนี่บัวအတွက်ကိုဆက်သွက်ထားရဲ့နောက်တဲ့တော်တတ်ရှင်တူလည်းရှိနေပါတယ်လီလိုက်မှာမှာဥမျိုးမြင့်မှာဥမျိုးမြင့်သဘောထားလည်းလူရင်းတွေ့ရှင်ซุนนี่နိုင်ပါတယ်ဟုတ
်ပါရဲ့ကျွန်တော်ဒီလိုဟာလို့ဆွေးနွေးရတယ
်အဲဟုတ်ကဲ့ဦးမျိုးမြင့်ရဲ့တယ်လီဖုန်းလိုင်းကမကောင်းဘူးခင်ဗျကျွန်တော်တို့ပြန်ပြီးစူးစမ်းဆက်သွယ်ကြည့်ရမယ်ဟိုလောလောဆယ်ဦးမျိုးမြင့်ရဲ့လိုင်းကပြောတာကြီးကျွန်တော်ဘာတစ်ခုမှနားမလည်ဘူးဖြစ်နေပါတယ်ဆိုတော့ကျွန်တော်ပြန်ခေါ်စူးစမ်းကြည့်ရမယ်ဆိုတော့ကိုဘိုးကြီးကိုကျွန်တော်မေးချင်ပါတယ်စောစောဦးသိန်းသန်းကိုမေးရမေးကုန်ပါပဲကိုဘိုးကြီးရဲ့အစောပိုင်းမှာထောက်ပြသွားတာတစ်ခုရှိပါတယ်ဒီဥပဒေပြဋ္ဌာန်းတဲ့နေရာမှာဥပဒေနဲ့ဒီ new ဥပဒေချားမှာပြဿနာတွေရှိနေတယ်ဆိုတော့ဒီလိုမဖြစ်အောင်အတွက်ပေါ့လေဘလို့အစီအမံတွေလိုအပ်နေလဲ
အဓိကတော့ဤသို့လွတ်တော်ရဲ့အခန်းကဏ္ဍကလည်းရေးပြီးပါတယ်သောဥပရိရဲ့တကယ်လုံးတိုင်းတကယ်လုံးတိုင်းကတိကျအောင်ပြင်ပြီးတော့ဖွင့်ဆိုဖို့လိုအပ်တယ်လို့မင်းဥပရိကကြည်သူလူတော်ကသိချင်ချာစစ်ဆေးပြီးတော့ကြတော့မစစ်ဆေးခင်အတိမကျခင်မှာလည်းအများပြည်သူပြည်အောင်ထုတ်ပြန်တဲ့နဲ့အများနောက်တော့မဟုတ်လေစွန့်ကျင်သူတွေနဲ့တိုင်ဝင်ပြီးတော့တကယ်လုံးတစ်လုံးချင်းတစ်လုံးချင်းကအစတကယ်ဒီဟိုပြမဥပရိကိုကောင်းမို့လားဖွဲ့စည်းပုံချေချာဥပရိကိုကောင်းမို့လားဆိုတော့သူကပြန်ဆန်းစစ်ဖို့လိုပါတယ်ဒါကဥပရိရဲ့ကိုဆန်းစစ်ဖို့လိုတယ်အဲ့လိုပဲဆရာကကျွန်တော်ထောက်ပြရတဲ့အမိတ်ကြီးညွှန်ကြားချက်တွေပါအဲ့ဒီအမိတ်ညွှန်ကြားချက်တွေကိုလည်းအများပြည်သူသိအောင်လည်းဒီလိုလိုတော့လည်းစကားလုံးတစ်လုံးချင်းကိုဒီကစီစစ်ပြီးတော့မှအတီးကျူရမျိုးတွေပြန်လုပ်တယ်နဲ့တချို့အမိတ်ကြီးညွှန်ကြားချက်တွေကပေဆက်တဲ့ဟာလည်းအများကြီးရှိနေလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆရာဆရာဦးသိန်းသန်းဦးရဲ့သဘောထားလည်းသိချင်ပါတယ်ဆရာတခုရှိတာကဒီလိုပေါ့လေကျွန်တော်တို့ဥပဒေတွေဘလောက်ပြင်ပြင်ဘလောက်ပြဋ္ဌာန်းချက်ဥပဒေကိုဟိုလိုက်နာကျင့်သုံးရတဲ့ပုံစံတွေကလည်းတစုံတရာအရေးကြီးဒီလူတွေလို့ယူဆပါတယ်ဆိုတော့ဒီလိုလူတွေအတွက်ကိုရောအခုမြောင်းဥမှာဖြစ်သွားတဲ့ကိစ္စဆိုလို့ရှိရင်လေဟိုဥပဒေတွေပြဋ္ဌာန်းတာရှိရမယ်ဥပဒေနဲ့အညီမကျင့်သုံးဘူးဆိုတဲ့သဘောထားအမြင်တွေလည်းရှိပါတယ်ဒီဥပဒေကိုဆောက်ရှောက်မဲ့ကိုလူပုဂ္ဂိုလ်တွေကိုနိုင်ကိုဟာဟိုဥပဒေအတိုင်းမလုပ်မဆောင်ရွက်ဘူးဆိုတဲ့သဘောထားတွေလည်းရှိနေတယ်ဆိုတော့ဒီဥပဒေကိုလိုက်နာကျင့်သုံးရမယ့်ပုဂ္ဂိုလ်တွေအပိုင်းရောဆောင်ရွက်မဲ့ကိစ္စတွေမှာဘယ်လိုအစီအမံတွေလိုအပ်မလဲဆရာ
အမှန်တော့ဟိုသူတို့အပြစ်ပေးရေးယူဖို့ပေါ့ဆရာအဲ့ဒါကျက်တမှာလုံးပါရမှာအဲ့တော့ဒီဥရိယာရှိပါတယ်သူအပြည့်အစုံကျွန်တော်တို့ကြည့်ရတာတောင်းရတဲ့ဆွဲရင်းလက်ဆွဲနော်ရင်းလက်ဆွဲလို့ right of money ရဒီလိုကြည့်ရတာ right man ရတာ rule of engagement ဒါပြီးမဲ့ဒါရင်းကိုဘယ်တော့တိုင်းလာတယ်မလိုက်တာဘူးသူမှမသိဘူးမလိုက်နိုင်လည်းပဲကျက်တာတစ်ခုတည်းရင်ပို့သူကိုဖုံးညှပ်ပြီးကြတာကြီးပဲကိုယ့်ဘက်ကမှားပါတယ်ဘယ်တော့မှဝင်တာအဲ့ဒါမျိုးစုံတက်ပြစ်စီတယ်ဆိုလို့ကျင်တယ်အမတန်အမသိပြဖို့ကောင်းတယ်နော်ဒီဒါရင်းကကတည်းကသူတို့လည်းဒီအဖက်အရာရှိနေတယ်။ကလေးကြီးဘူးဆိုဗျာ။ဟိုဒီလူမျက်နှာနဲ့ပူပါတက်တဲ့လူမျိုးတွေကဝင်ပြီးတော့စုံနှားရှိနေတဲ့အခါမှာဘယ်လိုလုပ်ရမလဲဗျာ။အဲ့ဒီခါကျတော့ကျွန်တော်ထင်တာကတော့ဒီလူစုံနှားဒီလူတွေဟာနော်တကယ်ရင်ဥရိလိုက်နာမှုရှိတယ်ဆိုတာကျွန်တော်တို့မှာဒီစုံနှားစစ်ဆေးတဲ့အခွက်တစ်ခုဒိုးရယ်ဗျာ။စုံနှားစစ်ဆေးဖို့တစ်ခုကြီးနေတဲ့လူတို့ဖွဲ့ရင်လည်းခုနကကျွန်တော်ပြောခဲ့တယ်လို့လွတ်လပ်တဲ့ပညာရှင်တွေလွတ်လပ်တဲ့ပူဇော်ကြည့်သူတွေပါတဲ့ကိုယ်ကြီးနဲ့ဆက်မှတ်ပြီးတော့ဥပဒေကြာခန်းချက်ကိုဥပဒေခွင့်ကြောင်းရတဲ့ဒီအချိုးဖောက်တဲ့ဥစ္စာမျိုးတွေပါပြင်းပြင်းထန်ထန်ရင်းနှီးပါလို့ဆိုရဲအဲ့လိုမရှိရတော့အောက်ကကျွလိုက်အထက်ကဖုံးပစ်လိုက်နော်ဘယ်လိုရှင်းပါလဲ
ဟုတ်ကဲ့ဆရာကျေးဇူးပါကိုဘိုကြီးရောခင်ဗျကျွန်တော်အချိန်2မိနစ်လောက်ရသေးတယ်ဆိုတော့ဒီဥပဒေကိုဆောက်ရှောက်အောင်မဲ့ပုဂ္ဂိုလ်တွေလူပုဂ္ဂိုလ်တွေအပိုင်းရောကျွန်တော်တို့လိုက်နာဆောင်ရွက်မဲ့ကိစ္စတွေဘာတွေရှိရလဲယူဆလဲကိုဘိုကြီး
ကျွန်တော်တို့ကဒီဟို power sharing ခေါ်တာပေါ့အနာကိုယုံမှုတွေကိုတိကျကျမြန်မာနိုင်ငံမှာဖြစ်မနေဘူး ဆိုမရဲဆိုလို့ရှိရင်လည်းသိကြလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့နဲ့ဒါပေမဲ့ရဲကလည်းဒီတိုင်းလေးအောင်မှရှိတယ်ဒီတိုင်းကြီးကလည်းကာကျွတ်လက်အောင်မှရှိတယ်ဆိုတော့ကကြတော့ဒီ change of command မှာအာဏာစင်သက်ပုံစင်စင်တွေကလည်းရှင်းလင်းပြတ်သားမှုတွေမရှိဘူးနောက်တစ်ခုကရဲအင်အားကလည်းသမန္တတန်ရလုံးမှာ7000မှရှိတဲ့အခါကျတော့ဒီ50အတန်းလုံးကိုကာဝယ်ဖို့ဆိုတော့ကအတော်လေးဖြစ်နိုင်တဲ့ဟိုမဖြစ်နိုင်ဘူးမဖြစ်နိုင်တဲ့အနေအထားမှာရှိနေပါတယ်ဒါတွေအကုန်လုံးကိုသူ့ပြင်ပြောင်းလဲဖို့လိုအပ်တယ်လို့နောက်တစ်ခုကစစောဟိုဦးသိန်းသိန်းဦးထောက်ပြခဲ့တဲ့ rule of engagement တွေဟို radio တစ်ခုကိုဘလို့နှိမ်နေရမှာဆိုတဲ့ဟာတွေစီမင်းစည်းကမ်းတွေရှိပြီးသားပါအဲ့ဒီစီမင်းစည်းကမ်းတွေကိုတကယ်ကိုလိုက်နာခြင်းရှိမရှိမရှိလို့ရှိရင်တက်တမတာအရေးယူနိုင်တဲ့အနေအထားမျိုးတွေရှိဖို့ရှိရပါမယ်အဲ့လိုပဲနိုင်ငံတကာစာချုပ်စာတမ်းတွေကိုလည်းလက်မှတ်ထိုးပြီးတော့နိုင်ငံတကာနဲ့လည်း English ပြန်အောင်ကျွန်တော်တို့လုပ်ရမယ်အလုပ်တွေလည်းရှိပါတယ
်။အဲ
ဒီတော့ပဲဒီရဲပြုပြောင်းလဲဖို့အတွက်ဟိုအထောက်အကူရနိုင်မယ်အနေအထားတွေ၊နှိပညာရောငွေချေရောဒီလိုရနိုင်မယ်အနေအထားတွေလည်းရှိပါတယ
်။ဒီ
လိုမျိုးလုပ်ကြရတော့အများကြီးရှိပါတယ်။အဓိကတော့2008ဖော်စီပုံချိန်တဲ့ဥပဒေပါ
။ Okay ။ကာဝင်ဆွေးနွေးပေးတဲ့ကိုဘိုကြီး၊လူ့ခွင့်ရရှိနေဖြစ်တဲ့ဦးသိန်းတန်း၊စာရေးသားပေးပို့သူတွေနဲ့တောထရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။